မြန်မာစစ်တပ်ကချင်းမျိုးသားတအူ CNF ကဌာနချုပ်ရှိတဲ့နေရာကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကဘုံကျဲတိုက်ခိုက်ခဲ့တာမှာတော့အိန္ဒိယကလေကြောင်းပိုင်နက်ကိုအသုံးပြုခဲ့ပုံရတယ်လို့နိုင်ငံရေးအကဲခတ်တွေကဆွဆဲလိုက်ပါတယ်မြန်မာဘက်ကလေကြောင်းပိုင်နက်ချိုးဖောက်မှုမလုပ်အောင်နဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဟန်တားပေးဖို့လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကလည်းအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်နေမြေတဲကဝီတိုရီယာစကန်ပေါ်မြန်မာစစ်တပ်ကပြီးခဲ့တဲ့အင်္ဂါနေ့နဲ့ပုဒ်တဟူးနေ့တွေမှာဘုံကျဲတိုက်ခိုက်ခဲ့တာမှာအိန္ဒိယပိုင်နယ်နိမိတ်ထဲအထိတိုက်လေယာဉ်တွေဝင်ခဲ့တာကြောင့်စစ်တပ်ကလေကြောင်းပိုင်နယ်ချိုးဖောက်တာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဟန်တားပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်အိန္ဒိယအစိုးရဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာစစ်တပ်နဲ့အပေးအယူကိစ္စတွေရှိနေကြောင်းနိုင်ငံရေးစောင့်ကြည့်သူတွေကပြောပါတယ်အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုအကူအညီတွေပေးုံနဲ့သူ့ရဲ့စီမံကိန်းတွေဖြစ်မြောက်လာလိမ့်မယ်လို့မထင်ကြောင်းမြန်မာလူ့ခွင့်ရေးတက်ကြွလှုပ်ရှားသူနိခေးတိုင်းမွန်က VOE ကိုပြောပါတယ်
နေဆက်မှာရှိတယ်ကျွန်တော်တို့ဒီတော်လန်ရေးစခန်းနေရဟိုနေဆက်မြင်းနဲ့အရန်ကတ်နေပြီးတော့သူတို့လေကြောင်းတိုက်ခိုက်မှုလုပ်တယ်ဆိုလို့ရှိရင်ဟိုအမြဲတမ်းပေါ့နော်ဖြစ်နိုင်တဲ့ risk ကခုနကနေဆက်ကြော်ပြီးတော့အိန္ဒိယဘက်ကိုဟိုလက်နက်ကြီးတွေခုနဘုံတွေကျမယ်ကျပြီးလို့ရှိရင်တို့အိန္ဒိယဒီပြည်သူတွေပေါ့ထိခိုက်ဟိုဒါတွေတိတ်ဆုံးတာတွေဖြစ်နိုင်တယ်ပေါ့အဲ့တော့အိန္ဒိယကဘာကြောင့်ဒီမြန်မာစစ်တပ်ကိုလေကြောင်းပိုင်နဲ့သုံးခွင့်ပေးတာလဲဆိုတော့သူရဲ့အကျိုးစီးပွားတွေကတော့ဒါရှိနေတာပေါ့နော်ရခိုင်နဲ့ကျွန်တော်ချင်းပြည်နယ်ပေါ့တို့ဒါဟိုကလတ်တမြဝမ်းဒီစီမံကိန်းတွေမှာအနောက်ဆက်ဖြစ်နေတာမျိုးတွေရှိတယ်ပြည်တွင်းအဲ့တော့အဓိကပြည်တွင်းတည်ငြိမ်မှုကျွန်တော်မြန်မာပြည်တွင်းတည်ငြိမ်မှုရှိမှသာလျှင်သူရဲ့စီမံကိန်းတွေအကောင့်တွေဖော်လို့ရမှာဒီအချမ်းပတ်စစ်တပ်ကိုအကူအညီပေးနေုံနဲ့သူရဲ့စီမံကိန်းတွေကိုအကောင့်တွေဖော်ခွင့်ရမှာလို့ကျွန်တော်တော့မယုံကြည်ဘူးတော့မထင်ဘူးပေါ့
မြန်မာစစ်တပ်ကလေရင်နဲ့တိုက်ခိုက်တာမှာဘုံအနည်းဆုံးနှလုံးသုံးလုံးလောက်အိန္ဒိယဘက်ကိုကျခဲ့ပြီးဒါတွေကိုဓာတ်ပုံဗီဒီယိုနဲ့တိတိကျကျရိုက်ခုထားတာတွေရှိကြောင်းချင်းမျိုးသားတပ်ဦး CNF ရဲ့ဒုက္ခနှစ်ဖြစ်တဲ့ဒေါက်တာလျံမုံစာခေါင်းကပြောပါရယ်ဒါကိုအိန္ဒိယအစိုးရကတုံ့ပြန်မှုတွေရှိတဲ့ကြောင်းသူကပြောပါရယ
်အခုသူတို့ဒီတိုက်ခိုက်တဲ့နေရာမှာလည်းပဲသူတို့လေရင်နဲ့တိုက်ခိုက်တယ်ဆိုတော့အခုဘုံအလုံးစုံလို့ကျွန်တော်တို့သိကြတော့ကျွန်တော်တို့ပြောလို့မရဘူးဒါပေမဲ့အလုံးစုံလို့လည်းဆိုရတော့အိန္ဒိယဖက်ကိုကြားသွားတယ်အခုအဲ့ဒီအိန္ဒိယဖက်ကြားသွားတဲ့ဘုံတွေကိုကိစ္စကိုလည်းကျွန်တော်တို့အိန္ဒိယဖက်မှာရှိတဲ့ဖာကောနာနဲ့ရိုက်ထားတဲ့ဒီတွေမှာအထင်ရှားကျွန်တော်တို့မြင်ရပဲပြီးတော့ကြားတဲ့နေရာတွေကိုလည်းကျွန်တော်တို့ပြည်ပြည့်ကျက်ကျက်နဲ့တပ်ပုံနဲ့ကျွန်တော်တို့ဖော်ပြနိုင်တာတွေ့ရပါတယ်ထို့တွေ့ကြောင့်ခုကျွန်တော်တို့ချင်းလူမျိုးတွေကိုတိုက်ခိုက်ရင်းနဲ့ခုအိန္ဒိယရဲ့နိုင်ငံတကာလေကြောင်းတွေနဲ့မိတ်ကိုကျူတော်ပြီးတော့တစ်ခါဝင်သွားတဲ့ခါမျိုးကလည်းလုံးဝမဖြစ်တဲ့ဖြစ်ဖြစ်နေတယ်ဘူရိုဒီချင်းကကျွန်တော်တို့နေတဲ့အိန္ဒိယစုကလည်းတောင်းဆိုချင်ပါတယ်ဒီတော့ရဲ့လေကြောင်းနေနေမိကိုကျူးကျော်တိုက်ခိုက်တဲ့ရှိခွန်စီကိုဘလို့နေနေဆုတ်ချက်တင်တယ်မပူပေါင်းတင်ဘူးအဲ့ဒီတွေ့ကြောင့်အိန္ဒိယစုကနေတဲ့ဒီကိစ္စကိုတိတိကျကျဆုံးဖြတ်တယ်ဆိုပြီးတော့ကျွန်တော်တို့မီဒီယာနဲ့တရှင်ကျွန်တော်တို့ပြချင်ပါတယ
်စစ်ကောင်စီရဲ့လေကြောင်းတက်ခဲမှုကြောင့်အရက်သားနေတချို့ပျက်စီးခဲ့တယ်လို့ CNF ရဲ့ရဲဘော်တချို့လည်းသိဆုံးခဲ့ကြောင်းချင်းမျိုးသားတပ်ဦးကသတင်းထုတ်ပြန်ခဲ့ပါတယ်အိန္ဒိယသတင်းဌာန Rediff ကတော့အိန္ဒိယဘက်ကဘုံကျရောက်ပောက်ကွဲတာမရှိကြောင်းအိန္ဒိယအာတန်ရိုင်ဖယ်နေဆက်လူညိုရေးတပ်ကိုကူကပ်ပြီးသတင်းဖော်ပြခဲ့ပါတယ်အိန္ဒိယကမြန်မာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုမျက်ကွယ်ပြုတာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာတွေကိုအရက်ဖက်အဖွဲ့တွေကရှုတ်ချနေပါတယ်အိန္ဒိယကတော့မီဇိုရမ်ပြည်နယ်ဖွံ့ဖြိုးလာဖို့အတွက်မြန်မာပြည်အနောက်ချမ်းမှာနေမြေအေးချမ်းဖို့ပဲအဓိကလိုလားနေကြောင်းသတင်းတချို့ကဝေဖန်ထောက်ပြနေပါတယ်2022နိုဝင်ဘာလထဲမှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကမြန်မာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ပိုင်းစစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ULA နဲ့စစ်ကောင်စီတို့အပြစ်ရဲဆဲလိုက်တာပါ။အဲဒီနောက်အိန္ဒိယအများဆုံးရင်းနှီးမြှုပ်နှံထားတဲ့ရခိုင်ပြည်နယ်စစ်တွေစစ်ကမ်းကိုဖွင့်လှစ်ဖို့အပြစ်သက်လုပ်ငန်းတွေစတင်လာပါတယ်။ရခိုင်ကနေအိန္ဒိယမီဇိုရမ်ပြည်နယ်အထိကုန်သွယ်ရေးလမ်းကြောင်းကတော့ရခိုင်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင်းအိန္ဒိယဘက်ကလုပ်ငန်းတွေအပြီးမတက်နိုင်သေးပါဘူး။အိန္ဒိယအစိုးရကတော့သူ့နယ်စပ်ကပြည်ပခန့်နဲ့ပတ်သက်လို့ပေါ်ပေါ်တင်တင်ပြောကြားတာမရှိသေးပါဘူး။ဒါပေမဲ့မီဇိုရမ်ပြည်နယ်မီဇိုလူငယ်အသင်းကတော့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုကင်တွယ်ဖြစ်ရှင်းပေးဖို့အိန္ဒိယအစိုးရကိုတွန်းအားပေးတောင်းဆိုထားပါတယ်ခင်ဗျာ။